မလေးရှားနိုင်ငံအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသား50အထိတိုးလာတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးအေးမှာပါမလေးရှားနိုင်ငံတွင်းမှာတရားဝင်မောတရားမဝင်ပါမြန်မာလူသမား9သိန်းတဲ့မတည်းရှိနေတဲ့အချိန်အခုဆိုရင်ကိုဗစ် -19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသားတွေပူတိုးလာပါတယ်မလေးရှားနိုင်ငံအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရရောဂါပိုးကူးစက်ခံရသူမြန်မာ90အထိရှိလာတယ်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးအောင်စောမင်းက VOA ကိုပြောပါတယ
်ဟိုတိုးလာတယ်ဟုတ်ဟိုပြီးခဲ့တဲ့တစ်ပတ်က30ဒီတစ်ပတ်က20တိုးလာတယ်ဆို50တရားဝင်ထုတ်ပြန်ထားတယ်ဆိုလို့ဟုတ်ပါတယ်တရားမဝင်နေပေါ့နော်တရားမဝင်လို့ပဲပြောမှာဆက်လာရန်ဘက်ကဆိုတော့
မလေးရှားနိုင်ငံမြန်မာတန်ရုံးအနေနဲ့မလေးရှားနိုင်ငံကစစ်ရုံတွေကိုပညာပေးတာတွေကိုပြီးခဲ့တဲ့လတွေကလုပ်ခဲ့တယ်လို့အခုခါမှာတော့တရားမဝင်နေထိုင်သူတွေကအကူအညီတောင်းလာတဲ့အခါမှာစားတောက်ရေးကိစ္စတွေကိုတွားရောက်ကူညီတာမျိုးတွေလည်းရှိတယ်လို့ဆိုပါတယ
်ဒီကြောင့်ခုနိမ့်နေပြီးတော့ဟိုအပြင်မှာဒီတရားမဝင်လူသမားတွေကိုကျွန်တော်တို့တွားထူးနေတာမျိုးရှိတယ်ဟိုအခုလူနေတဲ့လူမှုအဖွဲ့အစည်းအားလုံးကတော့ဟိုတရားမဝင်ဘူးသူများများတရားဝင်နေရကြတော့သူတွေအသက်ဆိုင်ရာအလို့ရှင်ရဲ့ကျွန်တော်တို့ကမြန်မာအေဂျင်စီရဲ့ထိတ်ဆက်ပြီးတော့တကယ်လို့တခုခုဖြစ်လာရင်ကျွန်တော်တို့ကအဲ့ဒါနဲ့ကျွန်တော်တို့ကခေရှင်းပေးတယ်ကျွန်တော်တို့ဒီကိုလည်းတရားမဝင်လည်းအများကြီးဆက်သွယ်ပါတယ်ခင်ဗျာအများကြီးဆက်တယ်တချို့တွေကြတော့အဲဒီပေါ်ထဲမှာမလို့စားပြတောက်ချာမရှိဘူးဆိုကျွန်တော်တို့အဲ့ဒီသက်ဆိုင်ရာဒီနေနေမှာရှိနေတဲ့အဲ့ဒီအဲ့ဒီအတင်းနေနဲ့ကျွန်တော်ကဖိတ်ဆက်ပြီးတော့အဲ့လိုသွားပြီးတော့အန်ယူလေးကျွန်တော်တို့လုပ်ပေးပါတယ်ခင်ဗျာဟုတ
် COVID-19 ရေပေါ်ကာလမှာယောဂါပိုးကူးစက်မပြတ်ပွားအောင်တရားဝင်နိုင်ငံခြားသားအလို့သမားတွေကိုမလေးရှားအစိုးရကစီမံခန့်ခွဲမှုကောင်းခဲ့ပေမဲ့လည်းတရားမဝင်နေထိုင်နေသူတွေအတွက်အဓိကထားလုပ်ဖို့လိုအပ်နေသေးကြောင်းမလေးရှားလုပ်ငန်းရှင်တွေကပြောကြားကြပါတယ်။တရားမဝင်အလို့သမားတွေများတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့စစ်ဆေးဖို့ခြေအားခံဖို့ကခက်ခဲနေတယ်လို့လည်းဆိုပါတယ်။တရားမဝင်နေထိုင်နေသူတွေဟာကြီးမြောက်တဲ့နေရာတွေမှာစုပေါင်းနေထိုင်နေတာကြောင့်ရောဂါဖြစ်နိုင်ခြင်းများနေတာပါ။မလေးရှားနိုင်ငံမှာတရားမဝင်အလို့သမား3.3သန်းခန့်ရှိပြီးဒီထက်ကမြန်မာကတော့3သိန်းခန့်ရှိနေတာပါမလေးရှားအစိုးရအနေနဲ့တရားမဝင်နိုင်ငံသားတွေကြားယောဂါပြန့်ပွားမှုကိုပိုပြီးထိန်းချုပ်ဖို့မလေးရှားလုပ်ငန်းရှင်များအဖွဲ့ချုပ်ကဒီရက်ပိုင်းမှာပဲသတိပေးထားပါတယ်လောလောဆယ်မှာမလေးရှားနိုင်ငံမှာမြန်မာ90အပါအဝင်နိုင်ငံသားအလို့သမား600ကျော်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုပြီးမလေးအာဏာပိုင်တွေကထုတ်ပြန်ထားပါတယ်အလားတူထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသား18ဦးဟာကူးစက်ခံရကြောင်းထိုင်းကျန်းမာရေးဌာနကိုကိုးကားပြီးထိုင်းနိုင်ငံမှာရှိတဲ့အလို့သမားတန်ရာရှိတွေကပြောပါတယ်မြန်မာတန်ရုပ်အနေနဲ့ကတော့စိတ်ယုံပိတ်လို့အခက်အခဲဖြစ်နေတဲ့အလို့သမားတွေကိုတော့ဥပဒေကြောင်းအရအကူအညီပေးမှုတွေရှိနေတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုပိုးတွေ့သူ9000ကျော်ရှိထားပြီးယောဂါကြောင့်လူ90ဝန်းကျင်သေဆုံးခဲ့ပါပြီ။ထိုင်းနိုင်ငံမှာတော့ဓာတ်ခွဲအတည်ပြုပိုးတွေ့သူ3000နီးပါးရှိပြီးသေဆုံးသူက90နီးပါးရှိပါပြီ။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။